ညီနောင်မဟာမိတ်တွေဦးဆောင်တဲ့တပ်တော်များနှစ်ခုစစ်စင်ရေးဒုတိယပိုင်းဟာဒီနေ့ဆိုရင်15ရက်ကြာမြင့်လာပြီးရှမ်းမြောက်ဒေသမှာစစ်ကောင်စီတပ်စခန်းတချို့ကို TNLA တအံမျိုးသားလူမျိုးရေးတပ်ကထပ်မံသိမ်းယူတာတွေရှိတယ်လို့ရှမ်းမြောက်တိုင်းစစ်ထနာချုပ်ချီဆိုင်ရာလာရှူမြို့ဟာလည်းကိုကန့် MNDAA ပူးပေါင်းတပ်တွေရဲ့စစ်ရေးအရချင်းချောင်းမှုတွေဆက်လက်ရှိနေသေးဖြစ်ပါတယ်ဒီကနေ့မှာတော့နောင်ချိုမိုးကုတ်နဲ့မိုးမိတ်ဘတ်တွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးဒီနေ့အတွင်းမိုးမိတ်မြို့နယ်ကစစ်ကောင်စီတပ်စခန်း၄ခုကိုတည်ယူခဲ့ကြောင်းTNL ပြန်ကြားရေးတာဝန်ခံလူရည်ဦးက VOE ကိုပြောပါတယ
်။အဲဒီနေ့ဆက်တော့ဒီနောင်ချုံမြို့မှာဆိုရင်ဒီ6တုံ6ကတက်စကန်မှာတိုက်ပွဲတွေပြင်းထန်နေတယ်။အနောင်ချုံမှာရှိတဲ့ဒီတိုက်ခေါ်အာတက်စကန်တွေမှာလည်းတိုက်ပွဲတွေပြင်းထန်စွာဖြစ်ပေါ်ပါတယ်။အဲဒီကဒီမှာမုတ်ကုတ်ပတ်မှာဆိုရင်တော့ဒီ9မှာတက်စကန်မှာတိုက်ပွဲတွေကပြင်းထန်နေပါတယ်။အာဒီနေ့မိုးမိတ်မှာဆိုရင်တော့ဒီစစ်ကောင်စီရဲ့တရက်တော်တက်စကန်ကိုကျမတို့အာတင်ပိုင်နိုင်ခဲ့တယ်။မနေ့မှာဆိုရင်ဒီမိုးမိတ်မှာရှိတဲ့ဒီလက်ခုတ်ပင်လက်ခုတ်တန်းလက်ကြီးတက်စကန်တွေမှာကျမတို့တင်ပိုင်နိုင်ခဲ့တယ်။ဒီနေ့ကျတော့ဒီတရက်တော်တက်စကန်ကိုကျမတို့တင်ပိုင်နိုင်ခဲ့တယ်။
ဒါပြင်ကြောင်မဲခမာယ901တက်စကန်မှာတိုက်ပွဲဆက်လက်ဖြစ်နေကြောင်းနဲ့တင်းလာနေကတီဘောမျိုးနယ်မှာတိုက်ပွဲဖြစ်ပွားတာရှိခဲ့ပေမဲ့ဒီနေ့တော့သတင်းတက်လာတာမရှိသေးကြောင်းလည်းပြောပါရယ်။လာရှိုးမျိုးမှာတော့စစ်ကောင်စီတက်တဲ့ MNDAA ပူးပေါင်းတက်အကြားမှာတိုက်ပွဲဖြစ်ပွားနေတာတပတ်ကြာမြင့်လာပြီဖြစ်ပါရယ်။ဒီကနေ့မှာတော့တိုက်ပွဲတွေအတန်ငယ်ငြိမ်သက်နေပြီးအရင်ရက်ကတိုက်ပွဲပြင်းထန်ခဲ့တဲ့ခမာယ900ခွန်ရှိရာရက်ကွက်5မန်အိုင်ဘတ်မှာတော့ MNDAA တပ်တွေဆုတ်သွားပြီးမြို့ပတ်လည်မှာတော့ဆက်ရှိနေသေးကြောင်းလာရှူမြို့ကန်တဦးကအခုလိုပြောပါတယ
်အခုကတော့လောကကတနည်းတော့ငြိမ်နေဒါပေမဲ့ရင်ရတော့မိုးပေါ်မှာတော့ပြန်လာတော့ရှိတယ်ဒါပေမဲ့တိကျတာတော့မရှိဘူးရက်900ခွန်ဟိုနောက်မှာဟိုမန်အိုင်တာဝန်ကြီးမှာတော့လိုအပ်ပြန်ဆုတ်လိုက်တယ်ချောင်းချားနေမှာတော့များတော့များဒီလာရှူရဲ့တာဝန်ကြီးမှာတော့ရှိလို့ရှိရတယ်မလို့ခုလိုကနေနေလို့မယ်ဒီမှာပြေးတယ်လို့ပြောပြီးနေလို့မယ်နေတယ်လို့ပြောလို့မယ်အသွားလာတော့သွားလို့ရတယ်ကျွန်တော်အရင်လိုတော့မများတော့ဘူးလက်နဲ့ကြီးတန်ကြားလို့ရှိနေတယ်ကျွန်တော်ဘုံကြောင်းမှာသွားရှောင်းလာရလည်းရှိရတယ်ခုဒီရက်ကွက်9ရက်ကွက်4ရက်ကွက်ခုနေပဲခုဒီဘုံကြောင်းမှာတော့ဒီလှိုင်ဦးတက်မှာတော့နေရများတယ်ဒါပေမဲ့ခုသူတို့ပြန်မထွက်သေးဘူ
းလာရှိုးစည်းကြီးကတော့ပိတ်ထားစေဖြစ်ကြောင်းနဲ့တင်းဒီဘက်မှာလာရှိုးကနေလက်နဲ့ကြီးနဲ့ပြစ်ခတ်တာတွေရှိနေကြောင်းလည်းပြောပါတယ်တနင်္လာနေ့မနက်ပိုင်းမှာမြို့ကန်ပြည်သူအများပြားဟာလာရှူးကနေထွက်ခွာခဲ့ပါတယ်။ MNDAA ကမနေ့မနက်ပိုင်း6နာရီလောက်မှာနောင်မုံရွာကိုသိမ်းလိုက်ပြီးတဲ့နောက်လာရှူးကထွက်လာတဲ့ကားတွေကို3နာရီကျော်ကြာဖြတ်သန်းခွင့်ပိတ်ထားခဲ့တာကြောင့်တိန့်ဆောင်သူတဝက်ကျော်လောက်ဟာပြန်လှည့်လာရကြောင်းကိုရန်ကြုံတွေ့ခဲ့ရသူတဦးကပြောပါတယ
်။မနေ့ကထွက်တဲ့အလုံးတွေအဲ့ဒါတဝက်ကပြန်လှည့်ရပြီ။တဝက်တော်မို့သုံးပုံတစ်ပုံပဲတွေ့နေတယ်။အဲ့ဒါသုံးပုံတစ်ပုံဒီပုံတစ်ပုံအဲ့လောက်ပဲတွေ့နေတယ်။မနီရော့မန်တတိုင်းမှာနေနော်မွန်ကျော်ကိုစိုက်နေပေါ့အဲတော့ကိုစံဟာတိန်းတော့အဲမှာဟိုသီးမစရာကိုနိုင်ဆိုတော့လောက်စပြီးတော့ပြန်တော့ပြလိုက်တယ
် MNDAA ကနော်မွန်ကိုသိမ်းယူလိုက်ချိန်မှာစစ်ကောင်စီကလေချောင်းကဘုံကျဲတက်ခိုက်တာတွေရှိလာမှာကိုဆိုရင်တော့ကြောင်းအရက်သားတွေထွက်ခွာခွင့်တားမြစ်ထားတာလို့သိရကြောင်းနဲ့ဒီနေ့မနက်ပိုင်းမှာထပ်မံထွက်ခွာသူတွေရှိနေကြောင်းသူကဆက်ပြောပါတယ်လာရှိုးမျိုးတပတ်ကြာတိုက်ပွဲအတွင်းမှာတော့အရက်သားတိစုံသူအနည်းဆုံး14ဦးခန့်ရှိကြောင်းလဲဒေသခံတွေကပြောပါတယ် view အနေနဲ့တိစုံသူအရေးအတွက်တီးခြားစုံစမ်းလို့မရသေးပါဘူးဒီအနယ်လေးကတော့ရှမ်းမြောက်ဒေသတိုက်ပွဲနှစ်ပတ်တာကာလအတွင်းအရက်သား50ခန့်တိစုံခဲ့ပြီးတိကက်တန်အရသူ68ဦးခန့်ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်လာရှိုးတိုက်ပွဲနှစ်ပတ်သက်ပြီး MNDAA ကသတင်းထုတ်ပြန်တာမရှိသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ